မြန်မာဆိုရရဲ့ယင်းနီမြုံနှံမှုနဲ့ဗန္ဓာယိကဏပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဒီနှစ်2019နဲ့လာမယ့်2020တွေမှာအနည်းငယ်ပြန်တက်လာနိုင်တဲ့အကြောင်းကမ္ဘာ့ဘဏ် World Bank ကခန့်မှန်းပါတယ်။စီးပွားရေးတိုးတက်မှုနှုန်းကိုထိန်းထားနိုင်ဖို့မြန်မာနိုင်ငံအနေနဲ့အလေးထားဆောင်ရွက်တင်တဲ့အချက်တွေကိုလည်းကမ္ဘာ့ဘဏ်ကအကြံပြုထားပါတယ်။မြန်မာအပါအဝင်အရှေ့အာရှနဲ့ပစိဖိတ်နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့အစီရင်ခံစာတင်ပြတဲ့ဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကအပြည့်အစုံပြောပြပါမယ်ရှင်
။မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပနိုင်ငံခြားတိုင်းရဲ့ယင်းနှိမ့်မြှောက်မှုတွေကိုစွဲဆောင်နိုင်မဲ့ယင်းနှိမ့်မြှောက်မှုဆိုင်ရာဥပဒေကြီးပြဌာန်းသတ်မှတ်တာဗန္ဓာယိဆိုင်ရာမူဝါဒအပြောင်းအလဲတွေချမှတ်လုံဆောင်လာတာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းလားလာကောင်းတချို့ရှိလာနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှပစိဖိတ်ဒေသဆိုင်ရာစီးပွားရေးပညာရှင်တွေကခန့်မှန်းပါတယ်။မကြသေးခင်ကစလို့ပြည်ပြင်ပြောင်းလဲလာတဲ့ဗန္ဓာယိဆိုင်ရာမူဝါဒတွေရဲ့တွန်းအားကြောင့်မြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးဟာအခုနှစ်နဲ့လာမယ့်နှစ်မှာ 6.5 ရာခိုင်နှုန်းနဲ့အလဲလက်နှုန်းရှိနိုင်ပြီးပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုပုံမဆွဲဆောင်နိုင်ဖို့ရှိရဲ့အကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။စီးပွားရေးအခြေအနေတွေဆက်ပြီးအကောင်းလာဖို့အတွက်ဆိုရင်တော့အခြေခံအဆောက်အအုံနဲ့လူသားစွန့်ရင်အရင်းမြစ်တွေဖွံ့ဖြိုးလာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အရှိအအရှာနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးပညာရှင်အကြီးအကဲအင်ဒရူးမတ်ဆန်ကသုံးသပ်ပါတယ
် Continuing to strengthen the business environment will be a very important
စီးပွားရေးဝန်ကြီးကောင်တစ်ခုခံခံမှာမှာဆက်လက်ထားရှိနိုင်ဖို့အတွက်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆက်ဆောင်ထားနိုင်မယ့်နည်းလမ်းတွေချမှတ်ဆောင်ရွက်ဖို့အင်မတန်အရေးကြီးပါတယ်ကွန်ထရိုးလုံးမှုအားတွေတိုးတက်လာအောင်လုပ်ရပါလိမ့်မယ်။ဒီနည်းနဲ့ငွေကြေးရင်းမြစ်တွေများလာအောင်လုပ်ပြီးတော့ဒါတွေကိုထိထိရောက်ရောက်ပြန်လည်အသုံးချရမှာပါ။ဒီနေရာမှာလူစားရင်းမြစ်တွေစောက်ဖို့ဆိုတာကိုပဲပြောရပါလိမ့်မယ်။ဒါကရေရှည်ရင်းနှီးမြှုပ်နှံမှုပါ။အလဲလက်အောက်ဝင်ငွေရှိတဲ့စီးပွားရေးကနေတိတက်ပိုတဲ့အလဲလက်အထက်ဝင်ငွေရှိတဲ့စီးပွားရေးတရက်ဖြစ်လာဖို့မှာအရေးပါတဲ့ဆွမ်းဆောင်ရည်တွေရှိလာဖို့အတွက်အခြေခံလိုအပ်တဲ့အစာအာဟာရကျန်းမာရေးဆောင်လျှောက်မှုစာတင်ကြောင်းတွေမှာအခြေခံလေ့လာတင်ကြားနိုင်မှုတွေပေးနိုင်ဖို့လိုပါတယ်
မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာဆန်းစစ်ထားတဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဘလို့ပြုပြင်ပြောင်းလဲမှုတွေအလေးထားလုပ်ဆောင်တင်နေဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြပါတယ်မြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့စီးပွားရေးဆိုင်ရာပြည်ရင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာနေရမှာစိန်ခေါ်မှုတွေအများပြားဆက်ရှိနေတုံးပဲလို့လဲမစ္စတာမဆန်ကပြောပါတယ
် Myanmar faces some very important challenges
မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အအုံနဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးလာအောင်လှုပ်ဆောင်ရတဲ့အပိုင်းတွေမှာအရေးပါတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာရှိပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အရေးပါတဲ့ပြည်ရင်ပြောင်းလဲမှုတွေကိုဒီစင်ကန်စာထဲမှာမီးမောင်းထိုးပြထားပါတယ်ဒီနေရာမှာအဓိကအရေးကြီးတဲ့စိတ်ပိုင်းကတော့အစိုးရဘဏ္ဍာငွေတိုးလာအောင်လုပ်ဖို့ဖြစ်ပါလေ။ပုံမှန်ဘဏ္ဍာငွေရှိအောင်လုပ်ပြီးတော့ထိထိရောက်ရောက်ပြန်လဲသုံးစွဲဖို့လည်းလိုပါလေ။ဒါကအလေးထားဆောင်ရွက်ရမယ့်ကိစ္စတစ်ခုပါ။ဒုတိယအရေးကြီးတဲ့ကိစ္စတစ်ခုကတော့ယင်းနှိမ့်နှံမှုတွေပိုပြီးတော့ကောင်းမွန်လာအောင်လုပ်ရမယ့်ကိစ္စပါ။မြန်မာနိုင်ငံမှာမကြခင်ကစလို့အထူးသဖြင့်ဘဏ္ဍာရေးခန္ဓာမှာပြုပြင်ပြောင်းလဲမှုတွေလုပ်လာတာကိုကျွန်တော်တို့သိပါလေ။နိုင်ငံခြားဘဏ်တွေနဲ့ဆက်ဆက်ပြီးတော့လုပ်ကိုင်နိုင်မယ့်ဘဏ်လုပ်ငန်းဆိုင်ရာအခွင့်အလမ်းတွေလမ်းပွင့်လာတာရှိသလိုယင်းနှိမ့်နှံမှုတွေကိုဆက်ဆောင်နိုင်မဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုအတော်များများလုပ်လာတာကိုလည်းတွေ့ရပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့2018ဘဏ္ဍာနှစ်အတွင်းမှာ 6.8 ရာခိုင်နှုန်းရှိခဲ့ရာကနေ2018-2019ဘဏ္ဍာနှစ်မှာတော့ 6.2 ကိုကျဆင်းသွားခဲ့တဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းယင်းနှိမ့်နှံမှုကဏ္ဍတိုးတက်လာနိုင်ပွဲရှိနေရာကြောင့် 2019-2020 ဘဏ္ဍာနှစ်မှာတော့စီးပွားရေးတိုးတက်မှုနှုန်းအနည်းငယ်ပြန်တက်လာနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါ။ဒါပေမဲ့လည်းပြည်တွင်းမှာနိုင်ငံရေးအခြားမတည်ငြိမ်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပခါတွေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုကျဆင်းလာနေရတဲ့ရိုက်ခတ်မှုတွေကတော့မြန်မာစီးပွားရေးကိုတက်ရောက်မှုတွေအဖြစ်ဆက်ပြီးရှိနိုင်သေးတဲ့အကြောင်းကမ္ဘာ့ဘဏ်အစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်။